Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာဒေါက်တာရှင်များရွှေလန်းချမ်းမြေကြပါစေ VOA American တန်ခါနေနဲ့2018ခုနှစ်ဇွန်လ23ရက်ဘူရူးနေမနေ့ပြည့်အတန်းတွင်အစီအစဉ်ကို American ပြည်တော်စုမြို့တော် Washington DC ကနေတိုင်းဒိုမီတာ24.51တူပြီး Facebook စာမျက်နှာ VOA Burmese News ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြီးပါခင်ဗျာခုနှစ်ဖက်အစီအစဉ်တွေကိုတော်ဝင်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကခင်းနေတဲ့ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်ရုံနဲ့အတူညင်ညာပေးမှာပါအင်္ဂါနေ့ကပြုလုပ်တဲ့မြောက်ကိုရီးယားနဲ့အမေရိကန်တို့ရဲ့ထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကကိုရီးယားကျွမ်းဆွဲတဲ့အလုံးဝနျူကလ িয়ার ဖျက်သိမ်းဖို့အတွက်သဘောတူခဲ့တယ်လို့အမေရိကန်သမ္မတကလည်းတောင်ကိုရီးယားမှာပြုလုပ်တဲ့စီးလေ့ကျင့်မှုတွေဆိုင်းကဆန်းအမယ်လို့မမျှော်လင့်မဲ့ပြောကြားခဲ့ပါတယ်ဗြိတိသျှနိုင်ငံခြားရေးဝန်ကြီးဘိုရစ်ဂျွန်ဆန်ဟာမြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးရိုဟင်ဂျာရေးနဲ့ပတ်သက်ပြီးဖိအားပေးဖို့ကြိုးစားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါဆိုချင်မှုဘူ
းကောင်းပါပြီခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ရမယ်ထဲမှာဆိုရင်တော့6လကြာတဲ့တိုင်အောင်စစ်ဆေးလို့မပြီးပြဖြစ်နေတဲ့သတင်းတောက်တွေရဲ့အပုသတင်းနဲ့ပတ်သက်ပြီးတော့
6လဆိုတဲ့အချိန်ကအကျဉ်းချပါဒါပေမဲ့လို့ကျွန်တော်တို့ကတော့စိတ်ဓာတ်မချဘူးလို့လေဆောင်းထဲမှာဆိုရင်ကျွန်တော်တို့စာဖတ်တယ်နောက်
ဖန်စီကန်ထားရတဲ့ writer သတင်းတော့ကိုဘွားလုံးပြောတော့တာဖြစ်ပါတယ်သတင်းတော့ကိုတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်အမေရိကန်နဲ့မြောက်ကိုရီးယားတမန်ဝင်ဆွေးနွေးပွဲကရရှိတဲ့သဘောတူညီမှုပေါ်နိုင်ငံတကာနဲ့အမေရိကန်နိုင်ငံရဲ့တမန်တွေကဘလို့ရှုမြင်ကြပါသလဲမုတ်တုံရာသီတန်းအလူးလက်ခံရတဲ့ဘင်္ဂလားဒေ့ရှ်တယောက်ဒုက္ခတွေရဲ့အခြေအနေထိုင်းနိုင်ငံမှာရွှေ့ပြောင်းရောက်ရှိနေသူတွေအတွက်အထောက်အထားလက်မှတ်တွေထုတ်ပြီးရဲ့ကုန်ဆုံးတော့မှာမှုတတိပေးထားတဲ့အကြောင်းအဆရှိတဲ့သတင်းတော်တွေကိုနားဆင်ကြမှာပါနောက်ပိုင်းမှာအင်္ဂါညတရက်လီလိုင်းကိုလည်းပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ထိတန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်လင်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားကောင်ဆောင်ကင်ချွန်အုံးကကိုရီးယားကျွမ်းဆွဲဒေတာမှာလုံးဝနျူကလ িয়ার လက်နဲ့ဖျက်သိမ်းဖို့အတွက်သဘောတူကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်္ဂါနေ့ကပြုလုပ်တဲ့တမိုင်းဝင်ထိပ်သီးအစည်းအဝေးမှာပြောကြားခဲ့တယ်လို့အမေရိကန်သမ္မတကလည်းတောင်ကိုရီးယားမှာပြုလုပ်တဲ့စီးရေးလေ့ကျင့်မှုတွေကိုဆိုင်းငံ့ထားမယ်လို့မမျှော်လင့်မဲ့ပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့အမေရိကန်သမ္မတတို့ရဲ့ပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံပြီးသဘောတူညီချက်လက်မှတ်ရေးထိုးတဲ့အထက်မှာကင်ကနျူကလ িয়ার လက်နဲ့ဖျက်သိမ်းဖို့အတွက်ကြတိပြုခဲ့တာပါဝင်ပါတယ်။ကိုရီးယားကျွမ်းဆွဲဒေတာရင်းရေရှိငင်းချမ်းရေးကိုတိဆောက်ဖို့ကြိုးစားရမှာနှစ်နိုင်ငံလက်တွဲပြီးဆောင်ရွက်ဖို့လည်းသဘောတူညီချက်မှာတောင်းဆိုပါတယ်။ဒါအပြင်အမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးကဏ္ဍတွေထူထောင်ဖို့နဲ့စစ်တွင်းပျောက်ဆုံးခဲ့ရတဲ့စစ်သည်တွေနဲ့ကျန်ရှိနေတဲ့စစ်ကျင်းသားတွေပြန်ရှာရေးပါပါဝင်တာဖြစ်ပါတယ်။နှစ်နိုင်ငံကြားနောက်ဆက်တွဲညှိနှိုင်းမှုတွေကိုဆက်ပြီးလှုပ်သွားကြဖို့လည်းနှစ်ဖက်ကတိပေးခဲ့ကြပါတယ်။သဘောတူညီချက်ထဲမှာနျူကလ িয়ার လက်နဲ့ဖျက်သိမ်းရေးနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုချပြမထားပေမဲ့သမ္မတထရမ့်ကဒီကိစ္စကိုလုံးဝအမြန်ဆုံးစတင်မှာဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကိုနျူကလ িয়ার လက်နဲ့ဖျက်သိမ်းဖို့လုံမှာဖြစ်ကြောင်းနဲ့တောင်ကိုရီးယားမှာအမေရိကန်တပ်တွေဆက်ပြီးချထားမှာဖြစ်ကြောင်းသမ္မတထရမ့်က VOA အတွက်မင်းမြန်းနဲ့ Greta Van Citeren ကိုပြောကြားခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့စင်ကာပူကထိပ်သီးဆွေးနွေးပွဲကတော့တမိုင်းတွင်တော့ပါပြီ။အဲ့ဒီဆွေးနွေးပွဲအောင်မြင်မှုကြောင့်အမေရိကန်ပြည်ထောင်စုအတွင်းသမ္မတထရမ့်ကိုပို့ပြီးတော့လူကြိုက်ညားလာမလားဆိုတာကိုတော့လေ့လာဆန်းစစ်သူတွေနဲ့ကြွမ်းကျင်သူတွေကတွက်ချက်နေကြပါလေ။မြောက်ကိုရီးယားကောင်ဆောင်နဲ့ဆွေးနွေးခဲ့တာဟာသမ္မတထရမ့်ရဲ့အထူးခြားဆုံးနိုင်ငံခြားရေးမှုဝါဒဆိုင်ရာလှုပ်ရက်တစ်ခုပါ။ဒီထိပ်သီးဆွေးနွေးပွဲမတိုင်ခင်ကာလတွေမှာသမ္မတထရမ့်ကိုအမေရိကန်ပြည်သူတွေကသဘောကျလက်ခံတဲ့နှုံးကကြနေတာပါ။ဒါမဲ့နိုဝင်ဘာလကျလို့ရှိရင်လွှတ်တော်ကြားပြရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်ပြီးအဲ့ဒီခါဒီမိုကရက်တွေဘက်ကအသာရမဲ့သဘောတွေအခုမြင်နေရပါတယ်ဒီလိုချိန်မှာပဲသမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်နဲ့ဆွေးနွေးနိုင်ခဲ့တာပါကင်ဂျွန်အွန်းနဲ့သမ္မတထရမ့်တို့ရဲ့တမိုင်းတွင်မဲ့လက်ဆွဲနှုတ်ဆက်မှုတွေနဲ့နျူကလ িয়ার ဖြတ်လက်နက်ဖြတ်သိမ်းရေးသဘောတူညီလက်မှတ်ရေးထိုးမှုတွေဟာမြောက်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံကြားကဆက်ဆံရေးကိုစာမျက်နှာတစ်ဖွင့်နေလိုက်တဲ့ပထမခြေလှမ်းတွေပါပဲပြည်သူတွေတိတ်ပြီးတော့သဘောကျချိန်နဲ့ကြလိမ့်မယ်။ကမ္ဘာမှာတိတ်ပြီးတော့အနေနဲ့ကြီးမားတဲ့ပြဿနာတရက်ကိုကျွန်တော်တို့ကင်တွယ်ပြေရှင်းသွားကြတော့မယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့အတူသဘောတူလက်မှတ်ရေးထိုးပြီးသမ္မတထရမ့်ကပြောခဲ့ပါလေ
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တမိုင်းဝင်တွေ့ဆုံပွဲအပြီးမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာထင်ရဆိုင်ကထရမ့်ကင်ဟာထင်ရဆိုင်လုပ်ခဲ့သူတယောက်ဖြစ်ပေမဲ့သူဟာပြည်သူကိုချစ်တဲ့ခေါင်းဆောင်တယောက်ဖြစ်ပါတယ်လို့ပြောကြားလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားခေါင်းဆောင်ရဲ့လူခွင့်ရေးချိုးဖောက်တဲ့တမိုင်းကိုလှည့်လည်ရှုပြီးပြောဆိုလိုက်တာဖြစ်ပါတယ်။ VOA အတွက်စင်ကာပူမှာသမ္မတထရမ့်ကို Greta Van Citeren ကမင်းမြန်းရမှာတော့ Tamaraga, Duha, Nyakuria, Sawari, Lukin, Chopomurin, but the be sinly get the loo, Kimha, two piduri dread, Gonjo Pisilures, Hana, Shirelo, two Yongji Jump Joja Kebari, Kimha, two piduri, Namo, Onyo, Pidurigo, Yesemuriba, Locate, Yasmin Shirane, but the loo, Mimia Yamaro, Tamara Tramga, Kimha, two shiga, Luri, Loto, the loo, like be looked at, Chijang Pio get the loo, American Gam, Nyakuria, Poma, Dankamurigo, two ye, nuclear linnet, Pietain, Deti, Sebi Tashima, Pijang, Pio Jakebari, Dabian, Nyakuria, Nanga, Gaunari, Pilarom, and Lu, Tutin Jang, Pio Jakeraba, Natam set a decent malama, Kim Chong Unha, Tupagan, Nyakuria, and Nashen Quelon getting a sabi, Nangango, Ocho Lagayama, two go to one Grego, Iron Jor Tigas, Saint, Lumian Grima, Tapi Boat, and make big at the loo.
ตัวอูเล่ยิงโกเล่ตะนั่นเนี่ยเป็ดไปอสงสิงกွက်เนี่ยแค่ล่ะဖြစ်ပါတယ်နောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အုန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ရဲ့ပထမဆုံးချိန်တွေ့ဆုံမှုနဲ့နျူကလ িয়ার Republican ဘလို့မဟာဗျူဟာမျိုးနဲ့ဘလို့ရှေ့ဆက်ပြီးတော့သွားမှာလဲဆိုတာကိုအစိုးရအဖွဲ့ရဲ့ရှင်းလင်းချက်ကိုစောင့်နေတယ်မြောက်ကိုရီးယားနဲ့ဆက်ဆံမှုကနေထွက်ပေါ်လာတဲ့ကြေညာချက်ဟာတော်တော်အားနည်းတဲ့ကြေညာချက်ပဲလို့ဒီမိုကရက်ထက်လွတ်တော်မှာဘော့မန်ဒက်စ်ကပြောပါတယ်သမ္မတထွက်နေတွေ့တဲ့လူတာနေတွေကိုမြောက်ကိုရီးယားခေါင်းဆောင်ဘက်ကတော်တော်အသာစီးရသွားခဲ့ပြီလို့လဲဒီမိုကရက်တွေဘက်ကပ
မနက်6နာရီကနေပြီးတော့9နာရီထိတိုင်းထိုမီတာ32 kHz 9335တိုင်းထိုမီတာ40 kHz 9483တိုင်းထိုမီတာ48 kHz 6753နဲ့ဒုတိယနာရီဝက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ဆုံးပ
ါ CUE American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဗြိတိသျှနိုင်ငံခြားရေးဝန်ကြီး Boris Johnson ဟာမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြပြီးရွန်ဂျာရီနဲ့ပတ်သက်ပြီးဖိအားပေးဖို့ကြိုးစားခဲ့ပါတယ်။မြန်မာနိုင်ငံထဲမှာမျိုးဆက်လိုက်နေထိုင်ခဲ့သူတွေနိုင်ငံသားမဟုတ်တယ်လို့ဆက်ဆံတာခံနေရတဲ့ရွန်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီးစိုးရိမ်စိတ်ပူကြောင်းမစ္စတာဂျွန်ဆန်ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြီးထပ်လောင်းပြောကြားခဲ့တယ်ဖြစ်ပါတယ်။ကြေညာချက်ထဲမှာဒေါက်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်တွင်နေထိုင်တဲ့လူအဖွဲ့အစည်းတွေတက်မြတ်ရေးမှာကောင်းဆောင်မှုပြသဖို့လဲသူကတွန်းအားပေးတဲ့အကြောင်းဒေါက်ဆန်းစုကြည်နဲ့တယ်လီဖုန်းပြောကြားရမှာတိုက်တွန်းခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင်ကုလသမဂ္ဂက UNDP နဲ့ UNHCR တို့ကြားဘင်္ဂလားဒေ့ရှ်ကိုမထပ်ပြေးခဲ့ကြတဲ့ဒုက္ခတွေရဲ့နည်းပြန်ရေးဆိုင်ရာနားလည်မှုစားချွန်လွှာလက်မှတ်ရေးထိုးခဲ့တာအတွက်လဲသူကကြိုးဆိုချောင်းနဲ့ရခိုင်ပြည်နယ်ထဲမှာလူခွင့်ရေးချိုးပေါက်မှုတွေအတွက်စုံစမ်းစစ်ဆေးရမှာကော်မရှင်ဖွဲ့စည်းဖို့အတွက်သူအစိုးရရဲ့ကြေညာချက်ကိုလည်းကြိုးဆိုလိုက်ကြောင်းနိုင်ငံခြားရေးဝန်ကြီး Boris Johnson ကသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဒုက္ခတွေရဲ့နည်းရင်းပြန်ရေးအတွက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ရမှာမြန်မြန်ထက်ထက်ဆောင်ရွက်ဖို့အတွက်နောက်ဒါအပြင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေထဲမှာမြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေရပ်တန့်ပြီးလူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေပြုပေးဖို့အတွက်ခွင့်ပြုဖို့လည်းတိုက်တွန်းကြောင်းဆက်လက်ဖော်ပြထားပါတယ်
။မြန်မာနိုင်ငံမှာအသက်9နှစ်ကနေပြီးတော့18နှစ်အကြာရှိတဲ့ကလေးဦးရေပေါင်းက12တန်းလောက်ရှိပါတယ်။အဲ့ထက်က 1.3 တန်းဟာကလေးလူသမားတွေဖြစ်ကြပြီးတော့6သိန်းလောက်ကတော့အသက်အန္တရာယ်ကြုံရနိုင်တဲ့လုပ်ငန်းတွေကိုလုပ်ကင်နေကြရတယ်လို့အဲလိုကမ္ဘာလုံးသမားအဖွဲ့ကဇွန်လ10ရက်နေ့နေ့လုံးကကြောက်တဲ့နိုင်ငံတကာကလေးလုံအားပပျောက်ရေးနေ့မှာပြောလိုက်ပါတယ်။ဆင်းရဲမွဲတေမှုပညာဆက်ပြီးတော့တင်ကွင်းမရမှုစတာတွေကြောင့်မိသားစုဝင်တွေကိုထောက်ပံ့နိုင်မှုအလုပ်ထွက်လုပ်နေကြရတဲ့ကလေးတွေဟာဘေးအန္တရာယ်ကျွမ်းနိုင်တယ်ဆိုတော့နိုးကြမှုတွေနေပါကြတယ်ဆိုပြီးတော့အဲလိုကလည်းဖော်ပြထားပါတယ်။ကျန်းမာရေးထိခိုက်ဒဏ်ရာမှုနဲ့အကျင့်စာရိတ္တဘိုင်းရထိခိုက်နေတဲ့လုပ်ငန်းတွေမှာမြန်မာကလေးပေါင်း6သိန်းကျော်လုပ်ကင်နေကြရပါတယ်။ နိုင်ငံရဲ့စီးပွားရေးချက်ချကြတဲ့ရန်ကုန်မြို့မှာရှိတဲ့လက်ဖက်ရည်ဆိုင်စားတောက်ဆိုင်တွေကစကြေးလက်ဒေသတွေကလေယာဉ်ဆိုင်ပြိုးရေးလုပ်ငန်းတွေအဆုံးမြန်မာကလေးတွေပါဝင်လုပ်ကင်နေကြတယ်လို့အိုင်အယ်လိုကပြောပြပါတယ်မြန်မာနိုင်ငံအနေနဲ့2023ခုဒီဇင်ဘာလကအဆိုးဆုံးနေ့တွေနဲ့ကလေးလူအားအသုံးပြုမှုကိုတားမြစ်တဲ့အိုင်အယ်လိုစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒီစာချုပ်ရအသက်18နှစ်မပြည့်သေးသူတွေကိုလုပ်ကင်ခွင့်ဟန်တာတဲ့အနေရှိတဲ့လုပ်ကင်စီးရင်ကိုမြန်မာစိုးရနဲ့အိုင်အယ်လိုကြားပြုစုနေတော့မှရှိသေးတယ်လို့အိုင်အယ်လိုကပြောပါတယ်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ခုကြောင်းလင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်တော့မှာမို့နိုင်ငံတကာသတင်းတစ်ပုဒ်ကိုအရင်နားဆင်ရပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအွန်းတို့ကြားစင်ကာပူမှာအင်္ဂါနေ့ကတမိုင်းဝင်တွေ့ဆုံဆွေးနွေးခဲ့ကြပြီးပူးတွဲသဘောတူညီမှုရခဲ့တဲ့အပေါ်နိုင်ငံတကာကသတိနဲ့ချိုးဆိုတုံ့ပြန်နေကြပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ပပျောက်ကြီးကိုနှစ်ဖက်သဘောတူခဲ့ကြပြီးမှခေါင်းဆောင်နှစ်ယောက်ရဲ့လက်မှတ်ရေးထိုးထားတဲ့သဘောတူညီချက်ထဲမှာဘလို့ဆောင်ရွက်သွားမယ်ဆိုတာအသေးစိတ်အချက်တွေပါဝင်ခြင်းမရှိပါဘူး။ဒါကြောင့်အမေရိကန်လွှတ်တော်အမတ်တွေကိုယ်တိုင်ကအခြေအနေကိုစောင့်ကြည့်သွားဖို့လိုတယ်လို့ပြောနေကြပါတယ်။အပြည့်စုံကိုမတ်စုမြန်မောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အန်တို့ဂျွန်လ12ရက်နေ့ကစင်ကာပူမှာတမိုင်းဝင်တွေ့ဆုံခဲ့ပြီးတဲ့နောက်ပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထက်မှအမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံကြားဆက်ဆံရေးသည့်တည်ထောင်ရေးကိုရီးယားကျွန်းဆွယ်မှာရေရှည်တည်ငြိမ်ငြိမ်းချမ်းတဲ့စနစ်ကိုအမေရိကန်နဲ့မြောက်ကိုရီးယားအထူးတွဲအားထုတ်တည်ဆောက်သွားပြီးဧပြီ28ရက်ပါမွန်ဂျွန်ကြေညာချက်အတိုင်းကိုရီးယားကျွန်းဆွယ်မှာလုံးဝနျူကလ িয়ার ကင်းစင်ပပျောက်သွားရေးကိုထပ်မံကတိပြုရင်းနဲ့ကိုရီးယားစစ်ပွဲတွင်ကပျောက်ဆုံးနေတဲ့အမေရိကန်တွေစစ်တုံးပန်းတွေကိုရှာဖွေရေးတွဲရှိသူတွေကိုအ мян ဆုံးအမေရိကန်ပြန်ပို့ရေးစတာတွေကိုထရမ့်နဲ့ကင်တို့လက်မှတ်ထိုးသဘောတူခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မဆောက်သုံးအစီအစဉ်ကိုပြအသုံးပြုလို့မရတော့တဲ့အခြေအနေရောက်တဲ့အထိဖြတ်သိမ်းနိုင်ဖို့ထိတ်သီးစီဝဲဝဲကိုအဓိကကျင်းပတာပါဒါပေမဲ့ပူးတွဲကြေညာချက်ထဲမှာဒီဖြတ်သိမ်းရေးကိစ္စနဲ့ပတ်သက်လို့အသေးစိတ်အချက်တွေဘာမှပါဝင်ခြင်းမရှိပါဘူးနောက်ထပ်ညှိနှိုင်းဆွေးနွေးမှုတွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပင်ယူနဲ့မြောက်ကိုရီးယားဘက်ကတင့်တော်တဲ့အစင်းမြင့်ကိုယ်စားလှယ်တွေကြားအတက်နိုင်ဆုံးအစောဆုံးဆက်ဆွေးနွေးသွားမယ်လို့သာဖော်ပြထားပါတယ်ဒီအပေါ်မှာနိုင်ငံတကာကလည်းအမြင့်အမျိုးမျိုးနဲ့တုံ့ပြန်နေကြပါတယ်အမေရိကန်နဲ့မြောက်ကိုရီးယားကောင်းဆောင်တို့တွေ့ဆုံမှုဟာရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးနဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအတွက်အရေးကြီးတဲ့မှတ်ကြောင်တစ်ခုဖြစ်တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကကြိုးဆိုပါတယ်။အခုရရှိလိုက်တဲ့သဘောတူညီချက်ကိုရောအရင်သဘောတူညီချက်တွေကိုပါအကောင့်ထည့်ဖို့ရတဲ့နေရာမှာနိုင်ငံတကာအတိုင်းအဝိုင်းရဲ့စိတ်ရှည်ပံ့ပိုးမှုတို့အပ်တယ်လို့အတွင်းရေးမှူးချုပ်ရဲ့ကြေညာချက်ထဲမှာဖော်ပြထားကြောင်းပြောခွင့်ရသူစတီဖန်ဒူချာရစ်ကပြောကြားခဲ့ပါတယ်။
The Secretary General urges all concerned parties to seize this momentous opportunity and he reiterates
in the bar khwin lan go tat sain myu a long ami ya su kai bu atwin mu jo ga tai twan ba le selat tu tat mu ri a paw su nin ne a pye wa thauk khan bu a sin tin si de so ra go le thap pi pyo ja ba le
EU Europa tamaga ye nai ngan jaw mu wa ra ye ya a chi a ke Federica Mogherini ga le ngain chan ye a twet tan tamay ye ni lan ne da saung ye nai me lo pyo cha jo so ga ba le
Today's summit between the two proves that diplomacy and dialogue are the only way forward.
တန်တမာရေးနီလန်နဲ့ဆွေးနွေးမှုကသာမြင်ရှေ့ဆက်သွားနိုင်မှုနီလန်တစ်ခုတည်းဖြစ်တယ်ဆိုတာဒီကနေ့သူတို့နှစ်ယောက်ရဲ့ထိပ်တီးဆွေးနွေးမှုကပြသနေပါတယ်။အခုကိစ္စမှာတော့ကိုရီးယားကျွန်းဆွယ်တာမကဒီထက်ကျော်လွန်တဲ့နေရာတွေအထိရေရှည်ငြိမ်းချမ်းရေးရဖို့ဖြစ်ပါတယ်
။အခုလိုနိုင်ငံတကာကတုံ့ပြန်မှုတွေထွက်ပေါ်နေသလိုအမေရိကန်လွှတ်တော်အမတ်တွေကြားမှာလည်းထိပ်တီးဆွေးနွေးပွဲနဲ့ပတ်သက်လို့သဘောထားအမြင်မျိုးစုံထုတ်ဖော်ခဲ့ကြပါတယ်။အထက်လွှတ်တော်မှတက်တန်းအရှိဆုံး Republican ခေါင်းဆောင် Mitch McConnell ကထိပ်သီးဆွေးနွေးပွဲအတွက် Trump အစိုးရကိုထောက်ခံကြိုဆိုပေမဲ့မြောက်ကိုရီးယားနဲ့ဆက်ဆံတဲ့နေရာမှာအမြဲတည်းရှိဖို့လိုတယ်ဆိုတာကိုလည်းအခုလိုပြောကြားခဲ့ပါတယ်
။ If North Korea does not prove willing to follow through, we and our allies must be prepared to restore the policy.
မြောက်ကိုရီးယားဘက်ကရည်ရွယ်ချက်အတိုင်းလိုက်နာဆောင်ရွက်မှုမရှိဘူးဆိုရင်တော့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေဘက်ကအပြင်းထန်ဆုံးဖိအားပေးတဲ့မူဝါဒကိုပြန်ပြီးတော့ကျင့်သုံးဖို့ပြင်ဆင်ထားရပါမယ်
။အထက်လွှတ်တော်လူနည်းစုခေါင်းဆောင်ဖြစ်တဲ့ဒီမိုကရက်ခေါင်းဆောင် Chuck Schumer ကတော့မြောက်ကိုရီးယားကောင်းဆောင်နဲ့ရခဲ့တဲ့သဘောတူညီချက်ထဲမှာအသေးစိတ်အချက်အလက်တွေဘာမှမပါတဲ့အတွက်စိုးရိမ်နေလို့ပြောပါတယ်
။ It is worrisome, very worrisome that this joint statement is so imprecise.
ဘူရဲကြီးညာချက်ကတော်တော်လေးတိကျရေးရမှုမရှိတာသိပြီးတော့စိုးရိမ်မှုကောင်းပါတယ်။အမေရိကန်ဘက်ကဘာရခဲ့တယ်ဆိုတာမရှင်းလဲမအောင်။အတီးပြုတ်လို့လည်းမရနိုင်ပါဘူး။မြောက်ကိုရီးယားဘက်ကတော့ရေရှည်လက်စုပ်လက်ကင်ပြနိုင်တဲ့ရလဒ်တွေရသွားပါတယ်။ဥက္ကဋ္ဌခင်ကိုတွေ့ဆုံခြင်းအားဖြင့်ရက်ဆက်ဖိနှိပ်တဲ့အာဏာရှင်အစိုးရကိုနိုင်ငံတကာလဲမှာတရားဝင်ဖြစ်အောင်သမ္မတထရမ့်ကလှုပ်ပေးလိုက်တာဖြစ်ပါတယ်
အင်္ဂါနေ့ကထိပ်သီးတွေ့ဆုံမှုဟာလက်ရှိတာဝန်ထမ်းဆောင်နေစေအမေရိကန်သမ္မတတယောက်နဲ့မြောက်ကိုရီးယားကောင်ဆောင်တို့ရဲ့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးမှုဖြစ်ပါတယ်။ဒီတွေ့ဆုံပွဲအတွက်နှစ်ယောက်လုံးကတယောက်ကိုတယောက်ကျေးဇူးတင်ကြောင်းပြောကြားခဲ့ကြပြီးကင်ဂျွန်အွန်းကိုအင်ဂျီရောကိုဖိတ်ကြားမယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်ရှင်
။မဆုမျက်မှောင်ပြောပြသွားတာဖြစ်ပါတယ်။ခုတော့မြန်မာနဲ့ဆိုင်တဲ့သတင်းတွေဆက်ပါမယ်။နိုင်ငံတော်လျှော့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုခံနေရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းဆီးခံနေရတာမနေ့က6လပြည့်ခဲ့ပါပြီ။စစ်ဆေးမှုတွေအခုရက်ထိမပြီးသေးပါဘူး။သတင်းတော်တွေကတော့သူတို့မှုကိုမကြကြအောင်ချိန်ဆွဲပြီးတော့လုပ်နေတယ်လို့ယူဆကြပါတယ်။အချိန်6လကြာပြီမဲ့သူတို့တွေစိတ်သက်မကြပါဘူးလို့လည်းပြောပါတယ်။ကိုအောင်ကျော်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။6လဆိုတဲ့အချိန်ဟာလွတ်လွတ်လပ်လပ်ရှိနေကြတဲ့သူတွေအတွက်တိတ်ပြီးတော့ကြာလာတယ်လို့မထင်ရပေမဲ့ဖမ်းဆီးအကျဉ်းချခံထားတဲ့သူတွေအတွက်ကတော့6လမကကြာတယ်လို့ခံစားရတာပါ။ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကသတင်းလုပ်ငန်းလှုပ်ဆောင်နေရင်ဖမ်းဆီးခံခဲ့ကြရတဲ့ Reuters သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့အဖမ်းခံရတာမနေ့ကပဲ6လပြည့်သွားခဲ့ပါပြီ။အမှန်တရားကိုသတင်းဖြစ်ထုတ်ဖော်တင်ပြဖို့လုပ်ခဲ့ကြတဲ့သတင်းတော်နှစ်ဦးဖမ်းဆီးခံခဲ့ရတာ6လပြည့်သွားပြီးသူတို့တွေကိုချက်ချင်းလွှတ်ပေးဖို့ဆိုတဲ့ဥရောပသမဂ္ဂရဲ့မြစ်တာရက်ခံချက်ကိုကျွန်တော်ထပ်လောင်းပြီးတော့ပြောလိုက်ပါတယ်လို့ EU ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတာမတ်Christian Schmidt ကသူ့ရဲ့ Twitter လူမှုကွန်ရက်မှာနေ့တုန်းကရေးသားဖော်ပြပါတယ်။ Reuters သတင်းဌာနရဲ့ Editor ချုပ် Stephen J. Adler ကလည်းသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုမှားယွင်းတဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးထားတာတိတ်ကြလွန်းနေပြီလို့နေ့တုန်းကပဲကြေညာချက်ထုတ်ပြန်ပါတယ်။တိတ်ရေးကြီးတဲ့ကိစ္စကိုမှန်မှန်ကန်ကန်နဲ့တမတမတ်ကြကြသူတို့တင်ပြနိုင်မှုလုပ်ခဲ့ကြတာကိုကမ္ဘာတစ်ပေါက်ကဝိုင်းပြီးတော့အတိအမှတ်ပြုခဲ့ကြတယ်။မကြခင်သတင်းပတ်တွေအတွင်းမှာတရားရုံးကဆုံးဖြတ်ချက်ချလိုက်မှာဆိုတာကိုစောင့်ကြည့်နေတယ်။မနက်ငယ်ရဲ့တရားရုံးဟာဥပဒေစိုးမိုးမှုရှိတယ်ဆိုတာကိုပြသနိုင်လိမ့်မယ်လို့လည်းမျှော်လင့်တယ်။ဒီမှုကိုပတ်လတ်လိမ့်မယ်လို့လည်းမျှော်လင့်တဲ့အကြောင်း။နောက်ပြီးတော့ဒီမှုကိုပတ်လတ်လိမ့်မယ်လို့လည်းမျှော်လင့်တဲ့အကြောင်း Reuters သတင်းဌာနအေဒါချုပ်ရဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်။မနေ့ကရုံးချိန်မှာတရားလိုပြသက်တည်ဖြစ် CID မှုကင်းရဲတပ်ဖွဲ့ကရဲမှုတင်ဝင်းအောင်ကိုစစ်ဆေးဖို့စင့်ခေါ်ထားပေမဲ့လည်းတရားရုံးကသူရောက်မလာခဲ့ပါဘူး။အမှုစစ်ဆေးမှုရှေ့ကြာနေတဲ့ကိစ္စကိုအဖမ်းဆီးခံ Reuters သတင်းတောက်တွေကတော့စိတ်မရှင်နိုင်ကြတော့ပါဘူး။အမှုကိုမကြကြအောင်ချိန်ဆွဲနေကြတယ်လို့ယူဆနေတာပါ။မနေ့ကတရားရုံးကနေပြီးတော့ပြန်ထွက်လာတဲ့ကိုကျော်စိုးကသူ့ရဲ့အမြင်ကိုသတင်းတော့တွေကိုပြောပြပါလေ
။ဒီလိုဘက်ကတင်သွားတယ်တက်တင်တော့လာတော့မတွေ့ရပါဘူး။အခုဒီနေ့လူကြီးအမှုကကျွန်တော်တို့ကတော့ဆိုင်စစ်နေဆိုရင်ဆရာကြီးကပါပုပ်ပေါ်ပေါ့။သူကဒီကင်းကင်းမှတော့မလာဘူး။ကျွန်တော်တို့ထင်တာကတော့ကျွန်တော်တို့အမှုကိုပြမကြကြအောင်ဆောင်ရွက်တမင်လို့နေတာလို့ပဲဆိုတာရှိမှာ
။အဖမ်းခံရတာအချိန်ကြာလာနေပြီဖြစ်ပေမဲ့လေသူတို့ရဲ့စိတ်တက်တွေကတော့ခိုင်မာနေတော့မဲ့ဆိုတဲ့အကြောင်းကိုဝါလုံးကပြောပါတယ
်။ကျွန်တော်တို့၆လဆိုတဲ့အချိန်ကအကျန်းကြပါဘူး။ဒါပေမဲ့လို့ကျွန်တော်တို့ကတော့စိတ်သက်မကြောက်ဘူးဆိုလေ။ဆောင်းထဲမှာဆိုရင်ကျွန်တော်တို့စာဖတ်တယ်နောက်သူတင်နေဖိုက်တယ်။သူ့ကိုလည်းဟိုစိတ်သက်မကြောက်နေရပေါ့လေ။အဲ့တော့ကျွန်တော်တို့ကဘယ်တော့ပဲထောက်ပြထားတာကျွန်တော်တို့ကတော့စိတ်သက်ကြတော့မှာမဟုတ်ဘူး။ကျွန်တော်တို့လည်းဖြတ်စည်းလို့ရမှာမဟုတ်ဘူး။ကျွန်တော်ဒီအနေနဲ့သတင်းသမားတယောက်ပဲဖြစ်နေပါဘူး။နောက်တစ်ခုကတော့ကျွန်တော်ဒီမှာလည်းပြောရတဲ့အကြောင်းပါတယ်ကျွန်တော်တို့လည်းပတ်သက်ပြီးတော့လူတွေပဲပါတယ်ပဲပြောပြောကျွန်တော်တို့ကတော့အမှန်တရားကိုကြားခဲ့ပေါ်လာမယ်လို့ကျွန်တော်ခိုင်းမှကျွန်တော်ယူပြီးတယ်
။သတင်းတော်နှစ်ဦးရဲ့ရှေ့နေဖြစ်တဲ့ဦးတန်းစောအောင်ကတော့ဒီမှုကိုကျူးလွန်မှုမမြောက်မြောက်အောင်တရားလိုဘက်ကအသေးချာစီစဉ်နေတယ်လို့ယူဆနေတာပါ
။ဟုတ်ရဟန်းမင်းကြီးရဲ့လမ်းကြောင်းပြမြေပုံပြောဘူး။ဟောတတိယဘလို့ပြောပြီးသွင်းလို့ဆိုထိတန်းချိုးဝတ်ချက်ပါ။တုံညုံရေးစီမံမှာဆိုပြီးပြောတယ်။အဲ့တော့ကျွန်တော်ယုံမှာပြန်မိတဲ့အဲ့ဒီမြေပုံမှာလုံကြုံရေးဆိုတဲ့ကလုံး security ဆိုတဲ့ကတော့လုံးဝမပေါ့။အဲ့ဒီဟာဒီနိုင်ငံသား German website ပြုလုပ်နေပြီးတော့ကြားလာတဲ့အထောက်အားတွေဆက်တာတွေကိုထိတန်းချိုးဝတ်ချက်ပါပြောပြီးတော့ဆက်ပြီးသွင်းလာတဲ့အခါမှာဒါကိုကျွန်တော်တို့ကတကယ်ဆုံးမှာဒီကြကြကိုယုံတော့တော့ဒီတာနေတော့ကျွန်တော်တို့ဆင်းကြတယ်ဆိုတော့နောက်တစ်ခါအခုပြောင်းနေတဲ့ဟိုစက်တတိဖြစ်မှောက်လေးဟောသူတို့ပါပြန်ပြီးတော့ဒါလိပ်စာပထမတော့လိပ်စာမသိဘူးဟိုတက်ကထုတ်ပယ်လိုက်အခုတော့ CK မနေရနဲ့ဆိုတော့ဒါသူ့ကိုလိပ်စာပြန်ရပြီဆိုတော့ဒါကိုပြောလာအဲ့တော့ဟိုဆရာဆိုတဲ့ဖွဲ့စည်းပတ်ကနော်ဟိုရေပတ်မဝင်အောင်စီစဉ်ကြရနဲ့စီမံနေတဲ့သဘောရှိတော့ plan A plan B plan C ဆိုပြီးတော့တွားနေတဲ့သဘောရှိအဲ့တော့ဟိုနောက်ဆိုင်ပြီးတော့ဒီမှုကိုဟိုမမြောက်မြောက်အောင်ပေါ့ဗျာသူ့လုံးသူဆိုပြီးတော့မညစ်ညစ်အောင်ဆိုပြီးတော့ပေါ်ကျနေတဲ့သဘောတော
့ရှိတယ်။ Reuters သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဖမ်းဆီးခံရတဲ့အချိန်6လအတွင်းမှာသူတို့ရဲ့လှုပ်ဆောင်ချက်ကိုချီးကျူးဂုဏ်ပြုတဲ့အနေနဲ့နိုင်ငံတကာကနေပြီးတော့သတင်းလွတ်လပ်ခွင့်ဆိုင်ရာစုတွေတစ်ခုပြီးတစ်ခုချင်းမြင့်နေကြတာအခုဆို5ခုရှိနေပါပြီ
။ကိုကျော်လင်းပြောပြသွားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့ကစပြီးတော့ပထမအဦးဆုံးမုတ်တုံမှုတဲတဲထန်ထန်ယူအားသွင်းခဲ့တဲ့အတွက် COP7 ဆာမှာရောက်ရှိနေတဲ့
တိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေရာသီဥတုံကိုအပြင်းထန်ခံစားနေရတယ်လို့ခုလတ်သမဂ္ဂကအင်္ဂါနေ့မှာပြောပါတယ်။ဂုချင်တီတေဆုံးသူတွေထဲမှာကလေးငယ်တအူပါဝင်ဆန္ဒဦးရှိပြီဖြစ်ပါတယ်အပြည့်စုံကိုဒေါခင်မျိုးတက်ကပြောပြပါလိမ့်မယ်ခင်ဗျာ။ဂျွန်လာဆေးရနေ့ကစပြီးဘင်္ဂလားဒေ့ရှ်မှာမုတ်တုံမူတီထန်စွာရွာသွန်းနေတယ်လို့လေပြင်းတွေပါတိုက်ခတ်နေတဲ့အတွက်
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းမှာကလေးငယ်တအူသေဆုံးခဲ့ရတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဖွဲ့ကအန်ဒရီမက်ခစ်ကအင်္ဂါနေ့ဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်။ထရန်ရှယ်ရိန်းစ်အင်ဒ်ဝင်းစ်အော့ဖ်ဒ်ဒီ 70 ကီလိုမီတာခွန်ဆယ်လောက်နဲ့လေပြင်းတွေတက်ခတ်ခဲ့တဲ့အတွက
ဒီတရင်ဘတ်ထဲကောက်ဆက်ပစာမှာရေကြီးမြေပြုံမှုတွေကြောင့်တေဆုံးအပ်သူပေါင်းက15ဦးထိရှိနေပြီလို့တရင်တွေမှာဖော်ပြကြပါတယ်။တနင်္ဂနွေနေ့ကကောက်ဆက်ပစာမှာရွာသွန်းတဲ့မိုးဟာ95လက်မကျော်ရှိနေပြီးဒါဟာအဲ့ဒီဒေတာအတွင်းဂျွန်လတဲ့ရွာသွန်းတဲ့မိုးရေကြီးစုစုပေါင်းရဲ့3ဘုံ2ဘုံရှိနေတယ်လို့ဘင်္ဂလားဒေ့ရှ်မိုးစလကတရင်ထုတ်ပြန်ပါတယ်။အဲ့ဒီဒေတာမှာဒုက္ခတွေကကိ ကျွန်တော်တို့ကတော့ဒီအမှုမှာကျွန်တော်တို့ကတော့အတော့တတိယဘလို့ပြောပြီးသေးတယ်ဆိုတော့အမှုကရင်းနဲ့တခြားအကူအညီပေးတာတွေကိုဘေးလိုရပြောင်းရွှေ့ပေးတာအမှုကရင်းနဲ့တခြားအကူအညီပေးတာတွေကိုဘင်္ဂလားဒေ့ရှ်အစိုးရ UNHCR နဲ့တခြားလူသားချင်းစာနာမှုအဖွဲ့တွေအားလုံးကချက်ချင်းလှုံ့ဆော်ပေးခဲ့ကြတာဖြစ်ပြီးအဲ့ဒီဒေတာမှာမုတ်တုံရာသည့်အစပိုင်းမှာလည်းအပြည့်အစည်းကအတော့ကိုများနေတယ်လို့လည်း UNHCR ကပြောပါတယ်
According to damage assessments, more than 1,000 shelters have
been damaged.
The scope of the refugee population, the sheer size of the settlements, and the challenging terrain, we see that the extreme weather will cause further damage
to structures and settlements.
ရေကြီးမြေပြိုတဲ့အန္တရာယ်နဲ့ရင်ဆိုင်ရနိုင်တဲ့ဒုက္ခတွေပေါင်းက2-3လောက်ထိရှိမယ်လို့ခန့်မှန်းရပြီးတော့သူတို့ကိုဘေးလွတ်ရာပြောင်းရွှေ့ပေးဖို့လိုအပ်ပါတယ်။အဲ့ဒီဒေတာမှာကဲဆဲကူညီရေလုံနေတဲ့နိုင်ငံတကာချက်ချင်းကြီးအဖွဲ့နဲ့လာချမ်းကြီးအဖွဲ့တွေကလည်းတချို့နေရာတွေကိုသွားပြီးအကူအညီတွေပေးဖို့ရအခက်အခဲတွေဖြစ်လာနေပါပြီလို့ပြောပါတယ်။ရေကြီးမြေပြိုမှုတွေကနေဟင်တာ
diarrhea, and the risk of an outbreak of waterborne diseases is now a serious
likelihood of an outbreak.
ဒေါက်ကမြို့တဲ့ပြောပြသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းမှာရွှေပြောင်းရောက်ရှိနေသူတွေကိုအထောက်အထားလက်မှတ်တွေပြုလုပ်ပေးနေတဲ့နေရာမှာနှစ်ထောင်ဆယ့်ရှစ်ခုနှစ်ဇွန်လ30ရက်နေ့နောက်ဆုံးထားပြီးတော့ပြုလုပ်ကြဖို့အတည်ပြုညာထားပါတယ်။ဇူလိုင်လ1ရက်နေ့ကစပြီးတော့အဖမ်းဆီးတွေလုတော့မှဖြစ်တယ်လို့လည်းအလုတ္တမဝန်ကြီးဌာနကဇွန်လ9ရက်နေ့မှာကြေညာလိုက်ပါတယ်။
UAE သတင်းတောက်မအေးမာကထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။ထိုင်းနိုင်ငံတွင်းကအထောက်ထားမဲ့နိုင်ငံသားသားတွေမှတ်ပုံတင်ဖို့အတွက်ဒီနေ့ကြက်ကြက်ကင်တွေတဲ့အနေနဲ့ဥပဒေအစ်စ်ကို2018ခုနှစ်ဇွန်လ22ရက်နေ့ကထုတ်ပြန်ခဲ့ပြီးအထောက်အထားလက်မှတ်တွေကိုတော့မိမိနိုင်ငံမှာပြန်လုပ်ဖို့အတွက်ခွင့်ပြုပေးခဲ့ပါတယ်။အခုအခါမှာတော့သတ်မှတ်ထားတဲ့ရက်ကုန်ဆုံးတော့မှာဖြစ်တာကြောင့်ဇွန်လကုန်ကနေအဖမ်းဆီးတွေစတော့မှာဖြစ်တဲ့အကြောင်းရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပြပါတယ်
။ဟုတ်ပြီ။ဒီထိုင်းနိုင်ငံထဲမှာရှိတဲ့ကျွန်တော်တို့မြန်မာကမ္ဘောဒီးယားလာအိုဗီယက်နမ်အစရှိတဲ့နိုင်ငံသားရှေ့ပြောင်းလို့သမားတွေကိုသူတို့အသက်ဆိုင်ရာမိဂျန်နိုင်ငံနဲ့ချစ်ဆက်ပြီးမှတရားရင်ထောက်ထားရရယူလက်တိုင်ပေးတဲ့ကို2018ဂျွန်လ30ရက်နေ့ထိပဲသူကပြည်စီအောင်လောရမယ်ဆိုပြီးမူလဥပဒေထဲမှာသတ်မှတ်ထားတယ်။အဲ့တော့အဲ့ဒီသတ်မှတ်ကာလဒီထဲမှာပဲဒီလက်သားတွေအလုံးကပြည်စုံဖြစ်အောင်လုပ်။အဲ့သတ်မှတ်ကာလကျရင်တော့သူကတရားမဝင်လက်သားတွေဆိုဆိုင်ဖစ်နေတဲ့လက်သားတွေကိုပေါက်ပြဖို့ပြောတယ်။ဆိုင်ဖစ်ဒီမူလုပ်တယ်ကြက်တက်တက်ကြည့်နေတာပါလေဟုတ်ကဲ့။ဟိုဥပဒေရနေတဲ့ငွေရှိတာဂျွန်30ဆိုတော့တရားလိကျရင်တော့ဒါစာပြီးအရေးကြီးတော့မှဖြစ်ပါလေဟုတ်။
ထိုင်းနိုင်ငံအတွင်းနိုင်ငံသားသားရွှေ့ပြောင်းလူသမားများအတွက်2018ခုနှစ်ဇွန်လအတွင်းဥပဒေသစ်ထွက်လာပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံအတွင်းဖမ်းဆီးမှုတွေဖြစ်ခဲ့ပြီးတောင်းနဲ့ချီရှိတဲ့မြန်မာတွေနေရပြန်ခဲ့ကြပါတယ်။ဒီနောက်မှာတော့ထိုင်းအစိုးရကသူ့ရဲ့ဥပဒေတွေကတချို့အချက်တွေကိုဆိုင်းငံ့ပေးခဲ့ပြီးအလို့သမားတွေအထောက်အထားတွေပြန်လုပ်ဖို့အတွက်ဥပဒေတွေကပုံမှန်တချို့ကိုရပ်ပေါင်း180တိဆိုင်းငံ့ပေးထားတာပါ။ဒီလိုဆိုင်းငံ့ပေးထားတဲ့ကာလအတွင်းမှာပဲတရားမဝင်တဲ့သူတွေကိုတနိုင်ငံလုံးအနှံ့မှာနေရာတရားခန့်ဖွင့်ပြီးမှတ်ပုံတင်ဖို့အတွက်ခွင့်ပြုပေးခဲ့ပါတယ်။ဒီလိုမှတ်ပုံတင်ထားတဲ့သူတွေကတော့ဆိုင်းငံ့ကာလထက်ကျော်လွန်တဲ့တိုင်အောင်အထောက်အထားလက်မှတ်တွေလောက်တာမပြီးပြတ်သေးတဲ့အတွက်2018ခုနှစ်ဇွန်လ30ရက်နေ့ထိနောက်ဆုံးလုပ်ဖို့အတွက်သတ်မှတ်ပေးခဲ့တာပါ။အခုဆိုရင်အဲ့ဒီကာလကမှတ်ပုံတင်ထားတဲ့သူတွေကအထောက်အထားမလုပ်ရသေးတဲ့သူတွေလည်းတောင်းခံလောက်ကြံနေသေးတယ်လို့လည်းဆိုပါတယ်
။ဟုတ်ပြီ။တောင်းတလောက်ကြံနေတယ်ခင်ဗျာ။ကျွန်တော်တို့အမြင်ကတော့အဲ့ဒီကတကယ်လုံးဝစင်လေကြည်လာလားလက်ကြီးလုံငန်းချင်းကပဲကိုယ်နဲ့ပြရလားဒါမှမဟုတ်ဒီရဲ့ရေးကြီးမရှိတာဒါမှမဟုတ်ဒီလို၆ပါးတင်ပြီးကြမှာများမလို့တော့ပဲတိတ်တန့်ပြီးပြန်သွားတာလားဆိုတော့ကျွန်တော်အသေးကြီးမသိဘူးသူတို့စင်းပြရရတဲ့ဒီ၃လုံးလုံးတော့ရှိနေတယ်ခင်ဗျာ
ထိုင်းဆိုရကပြီးခဲ့တဲ့2018ခုနှစ်ကထုတ်ပြန်ခဲ့တဲ့ဆိုင်းငံ့ထားတဲ့ဥပဒေပုံမှတ်ထဲမှာတရားမဝင်အလုပ်သမားတွေကိုအရေးယူဆိုင်ရာပုံမှတ်တရားတက်ခွင့်ပြုချက်မရှိတဲ့လုပ်ငန်းတွေမှာလုပ်တဲ့အလုပ်သမားတွေကိုခိုင်းစေတဲ့အလုပ်ရှင်တွေကိုတော့အရေးယူခြင်းဆိုင်ရာပုံမှန်တရားနှင့်အထောက်အထားမရှိတဲ့သူတွေကိုလက်ခံထားခြင်းဆိုင်ရာဥပဒေပုံမှန်တင်းနှင်းနှင့်ဌာနဆိုင်ရာကိုစာနဲ့အကြောင်းကြားခြင်းမရှိဘဲလုပ်ငန်းလုပ်ကိုင်ခြင်းဆိုင်ရာဥပဒေပုံမှန်တစ်တစ်ကိုလိုပါဝင်ပါတယ်။ဒီဥပဒေ၄ခုကိုထိုင်းစစ်ကောင်စီအစိုးရကလုပ်ပိုင်ခွင့်ပုံမှန်44နဲ့ဆိုင်းငံ့ခဲ့တာဖြစ်ပြီးဆိုင်းငံ့ကာလကတော့2018ခုနှစ်ဇွန်လ23ရက်နေ့ကနေ2018ခုနှစ်ဇန်နဝါရီလ10ရက်နေ့ထိ6လထိပေးခဲ့ပြီးလက်မှတ်တွေလုပ်ဖို့ကာလကိုတော့2018ခုနှစ်ဇွန်လအထိလုပ်ဖို့အတွက်ခွင့်ပြုပေးခဲ့ပါတယ်2018ခုနှစ်ဇွန်လ22ရက်နေ့ကထုတ်ပြန်ခဲ့တဲ့ BE 2018အလုပ်သမားဥပဒေထဲမှာအလုပ်သမားဥပဒေချိုးဖောက်မယ်ဆိုရင်ဒဏ်ငွေနဲ့ပြစ်ဒဏ်တွေကကြီးလေးတဲ့ပြစ်ဒဏ်တွေဖြစ်တာကြောင့်အလို့ရှင်အများစုကတော့စိုးရိမ်ပြီးတရားမဝင်အလုပ်သမားတွေကိုမခန့်ရဲတော့ဘဲအထောက်အထားလက်မှတ်တွေလုပ်ဖို့တိုက်တွန်းခဲ့ကြပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံးကလည်းတရားဝင်ထောက်ထားတွေလုပ်ဖို့အတွက်တိုက်တွန်းထားပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံတဲကိုနေ့စဉ်အလုပ်လုပ်ဖို့အတွက်ဝင်ရောက်လာမိကြသူတွေရှိတဲ့အတွက်တရားမဝင်အလုပ်သမားပြဿနာတွေကတော့ထိုင်းနိုင်ငံထဲမှာရှိနေဦးမှာဖြစ်ပါတယ်ရှင်
။ VOE သတင်းတော်မအေးမာရဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။ VOE American တန်ခါဘရူးနီမနက်ဖြန်အစီအစဉ်တွေကိုဆက်လက်ပြီးတော့တန်လှွင့်နေပါတယ်။မကြာခင်မှာထုတ်လွှင့်မယ့်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာဆိုရင်တော့ဓာတ်ရိုက်လီလိုင်းဆွေးနွေးခန်းကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါ။VOE ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုတယ်တိတိချင်းတောင်းနေကြတယ်ဆိုရင် VOE ရဲ့အီးမေးလ်လိပ်စာက bambis@voanews.com ဖြစ်ပါတယ်ခင်ဗျာ
VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို79နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကဇွန်လ13ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ရေဒီယိုမီတာလိုင်းနေအပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေသလို VOA Facebook နဲ့ VOA မြန်မာပိုင်း Internet Website burmese.voanews.com မှာအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
ကားလုံးခေါ်ရဒီတကြိုက်လားကြက်ခံရေးကြိုက်လားကျွန်တော်အမြင်တော့မဟုတ်ဘူးအမျိုးသားပြန်လေပြည်ညာရေးဆိုတဲ့ခေါင်းစည်းအောင်မှာဒီတွေ့ဆုံဆွေးနွေးမှုကိုဒီ2008
ခြေကတရိုက်လီလိုင်းဆွေးနွေးခန်းကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြရမှာပါအဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတချို့ကိုကောက်နှုတ်တင်ပြထားတဲ့အစီအစဉ်မနေ့ကအင်္ဂလိပ်စာတင်ကားစာပို့ချချက်စာရတွေကိုထုတ်လွှင့်ပေးမှာပါအခုတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်စံတာနဲ့အတူကောက်နှုတ်တင်ပြပေးပါမယ်ရိုဟင်ညာဒုက္ခသည်တွေပြန်လည်နေရာချထားရေးအတွက်သဘောတူညီချက်တရက်ကိုမြန်မာနဲ့ကုလသမဂ္ဂတို့လက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီသဘောတူညီချက်ထဲမှာဘာတွေပါတယ်လဲဆိုတာဘယ်သူမှမသိကြဘူးဆိုပြီးတော့ရှီဘာနီမာတာနီရေးသားထားတဲ့ဆောင်းပါးကို Washington Post သတင်းစာမှာဖော်ပြထားပါတယ်။ဒီသဘောတူညီချက်ကသူတို့အမှားမလုပ်ခဲ့ဘူးဆိုတာကိုတက်တည်ထူတာဖြစ်တယ်လို့မြန်မာအစိုးရဘက်ကဆိုနေတယ်လို့ဒါဟာမြန်မာနိုင်ငံအတွင်းကရိုဟင်ညာတွေရဲ့အနာဂတ်ဆိတ်ချစေဖို့အတွက်အရေးပါတဲ့ခြေလှမ်းတစ်ခုဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂကကြေညာနေပါတယ်။ဒါပေမဲ့သဘောတူညီချက်ပေါ်အချက်အလက်တွေကိုထူးထူးဆန်းဆန်းလျှို့ဝှက်ထားတာကြောင့်ပြောသလိုဟုတ်မဟုတ်ပြင်ပကလိလာသူတွေအနေနဲ့အတည်ပြုလို့မရနိုင်ပါဘူးမြန်မာအစိုးရရဲ့တောင်းဆိုချက်ကြောင့်သဘောတူညီချက်ကိုကုလသမဂ္ဂဘက်ကလျှို့ဝှက်ထားတာဖြစ်ပြီးဒီလိုရဟာပွင့်လင်းမြင်နာမှုမရှိဘူးလို့စိစက်ညှိနှိုင်းမှုတွေကိုအနီးကပ်စောင့်ကြည့်လိလာနေတဲ့အနောက်နိုင်ငံတန်တမန်တယောက်ကပြောပါတယ်ကုလသမဂ္ဂရဲ့ဌာနကိုယ်စားလှယ်ကတော့နားလည်မှုစာချုပ်တော်ပါအချက်တွေကိုထုတ်ပြန်ပေးနိုင်မှုအတွက် UNHCR UNTV နဲ့မြန်မာအစိုးရတို့ဆွေးနွေးနေကြပါတယ်လို့ Washington Post ကပြောပါတယ်။သဘောတူညီမှုရရှိတဲ့အကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့ကြေညာချက်မှာတော့ရိုဟင်ညာလို့မတုံ့နှုံမဲဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေလို့ဖော်ပြထားတာတွေ့ရကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံအရဘက်စစ်ဘက်ဆက်ဆံရေးနဲ့စုပူတောင်းကြမှုဆိုတဲ့ခေါင်းစဉ်နဲ့ဒေါက်တာ S. Chandrasekharan ရဲ့သုံးသပ်ချက်ကို eurasiareview.com မှာဖတ်ရပါတယ်။ကချင်ပြည်နယ်မှာစစ်တိုက်နေတာကိုရပ်ဖို့သမ္မတကအမိန်ပေးရင်တမရော်ကလိုက်နာဖို့အဆင်သင့်ပဲလို့ကာကွယ်ရေးဝန်ကြီးဌာနအရာရှိသူက DRD ကိုပြောခဲ့ပါတယ်တဲ့အရေးကြီးတဲ့စကားလုံးကဒီနေရာမှာဥပဒေနဲ့အညီဆိုတာပဲဖြစ်ပါတယ် KIA တို့ဟာလက်နက်ကင်လို့ရရှိနေတဲ့အာဏာကိုမစွန့်လွှတ်ခြင်းဘူးညဉ့်ညံ့ဆိုတာအပြည့်အစုံရေးသဘောတူညီမှုကတဆင့်သာရရှိနိုင်မယ်လို့လည်းဆိုပါတယ်ဆိုလိုတာကတော့ KIA တွေ NC ကိုလက်မှတ်မထိုးရင်ဆက်တိုက်မယ်ဆိုတဲ့သဘောမျိုးပဲဖြစ်တယ်လို့သူကသုံးသပ်ပါတယ်2017မှာသမ္မတဥသိန်းစင်ကအပြည့်အဖို့အမိန့်ပေးတဲ့အတွက်အပြစ်ရခဲ့ပြီး KIA တို့လည်းဆွေးနွေးပွဲစပွဲကိုရောက်ရှိလာခဲ့ပါတယ်။ဒီညမှာကွာရာဥသိန်းစင်ကတော့တက်မတော်အရာစီတူဖြစ်ပါတယ်။ဒါပေမဲ့ KIA တို့ဟာအပြစ်ရတဲ့ကာလအတွင်းမှာပဲနည်းမြေတူးချဲ့တယ်ဆိုပြီးတော့စစ်တပ်ကကြံတိုက်ခဲ့ပါတယ်လို့ပြောပါတယ်။တကယ်တမ်း2008ဖွဲ့စည်းပုံကစစ်တပ်ကိုဒုတောင်ဝန်အရေးသုံးပါအတွက်အာဏာအပြည့်အဝပေးအပ်ထားတာဖြစ်တယ်လို့လည်းသူကထောက်ပြပါတယ်။တရားသားအစိုးရအနေနဲ့ထင်တိုင်းမလုံနိုင်ဘူးဆိုတာကိုအားလုံးသိကြပါတယ်။အခုအခါမှာဆိုရင်တိုက်ပွဲဟာကချင်ဒေသမှာတင်မက KNLA ကရင်တပ်ဖွဲ့နဲ့ရောတရုတ်ထောက်ပံ့နေတဲ့ဝါတို့မိုင်းလာတို့နဲ့ပါဆက်ဆံရေးအခြေအနေပဲတင်းလာပါတယ်တရုတ်အရာရှိဟာမြန်မာအာဏာပိုင်တွေနဲ့မကြသေးခင်ကနှစ်ကြိမ်တွစ်ဆုံခဲ့ပြီးဖြစ်ပေမဲ့စီကံသမားချက်မထားပဲအပြစ်အဖို့အကြံပေးခဲ့လေသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရဘူးလို့ဆိုပါတယ်ဒီကုန်းချုပ်အနေနဲ့ကတော့2008အခြေခံဥပဒေအရစစ်တပ်ကြီးစွန်းနေမှုကြောင့်ကခန်ကြီးစားပါဝင်တိုင်းရင်းသားပဋိပက္ခတွေကအခြေခံတဲ့နိုင်ငံလူမျိုးနဲ့ပတ်သက်ပြီးအရသာအစိုးရကကင်တွယ်နိုင်ခြင်းမရှိပါဘူး။မီဒီယာတွေကလည်းဒီနေရာမှာအထောက်ပံ့တစုံတရာမပြုနိုင်ပါဘူး။သို့ပေမဲ့ကံကောင်းထောက်မတာတစ်ခုကတော့အရသာအစိုးရကိုအခုခါမှာအရေးရှိတဲ့အတွေ့အကြုံရှိတဲ့သမ္မတတူကဥဆောင်နေခြင်းပဲဖြစ်ပြီးတိုင်းပြည်အကျိုးနဲ့ဒီမိုကရေစီအတွက်ရေရှည်မှာအကျိုးရှိနိုင်လိမ့်မယ်လို့သုံးသပ်ထားပါခင်ဗျာ။
ကမ္ဘာမီဒီယာတွေဘဝစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြပေးခဲ့တာပါအခုဆက်ပြီးတော့နားဆင်ရမှာကတော့မနက်ခင်းအင်္ဂလိပ်စာတင်ကားစာဖြစ်ပါတယ်အမေရိကန်အီဒီယန်အတုံးနှုံးတွေကိုဒေါ်လာလတ်တန်ကအစီအစဉ်တင်ဆက်ပေးနေပါတယ
်ဒီကိမ်နဲ့တင်ပြမယ့်အီဒီယန်အတုံးကတော့ chip on your shoulder.
Pibare, salumanga. CHIP, chipka, diniama, tisa, titungi. O N O nga poma. YOUR, yoa, thingi. SHOULDER, shoulderga. Pakonsuro, squatungi, tie, tibigaro. Pakomoma, tintare, tisa, libo. Dido, si de la gara, sakoya, zugalu, suare. Tosinga, jansagine. ยามพิชชีเนี่ยใส่ชื่อเลยลูกฮะติสากูพกหมอมาตีนบีตัดที่ชีพกหมอมาตีนท่าเลยติสากูปูชายเองชาจีสุเลยชาเลนจ์สิงโคเลยตัวมิวเนี่ยลูกดากันนี่ดีต้องสิ้นเดลาร์เลยลูกสุบารีที่เดียมต้องยาร์ใส่เทมามาจีมันอ่ะพี่นี่เลยสุรากูฮะมูยาจีจีอาพี่ตีนัยดากูสุลูดาพี่บารีที่นี่อาพี่เนาะมาจีนั่นเช็ดองยูนี่พี่นี่ดูเช็ดสุบามาเมลูยาดีเวเน่ทอดาทเวเดลู
What's bothering that guy? Watch out! He's got a chip on his shoulder. What's bothering that guy? Watch out! He's got a chip on his shoulder. He's got a chip on the shoulder.
ဒီကာလုံကပါတင်းနဲ့လူတွေအားလုံးအပါဝင်အဲတခြားနိုင်ငံတော်ထိတ်တန်းခေါင်းဆောင်တွေအရှင်ချုပ်လူတွေလို့ကျွန်တော်ကတော့မြင်ပါတယ်ဟုတ်ကဲ့ခင်ဗျာကျွန်တော်ဥပမာဆိုလေဒီလိုင်းမှာဖိတ်ခေါ်ကြပါခင်ဗျာဥပမာဆိုကြပါလားခင်ဗျာကြပါလေခင်ဗျာဟုတ်ကဲ့ဥပမာဆိုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကကျွန်တော်တို့အနေဒီအစိုးရတက်လာဆိုအခုနည်းနည်းကြော်လာပြီပေါ့နော်ဆိုတော့နည်းနည်းကြော်လ
ညီမနိုင်ငံမှာလည်းနိုင်ငံရေးအခြေအနေကတောက်လျှောက်ဆိုသလိုပဲသူနေရာလိုက်သူကန္တာလိုက်မတည်ငြိမ်မှုတွေကတော့အမျိုးမျိုးဖြစ်ပေါ်နေတာပေါ့နော်ဆိုတော့လက်ရှိနိုင်ငံရေးအခင်းအကျင်းအရာကြည့်မယ်ဆိုရင်ကာလုံဟာခေါ်တင်ခဲ့တဲ့အနေထားရှိခဲ့သလားကာလုံကိုဟိုအနေဒီအစိုးရအနေနဲ့ခေါ်တင်သလား
ကာလုံနဲ့ပတ်သက်လို့ကျွန်တော်တို့ကအမြင်တစ်ခုရှင်းရှင်းလင်းလင်းရှိလို့လိုရပါတယ် ကျွန်တော်အဲဒီအနေနဲ့2008ခေတ်ကနေစပြီးတော့2008ရှေ့ချိန်ကဥပဒေအောက်ကဝင်ပြီးတော့ဒီလူဆွေစီပြုဝင်ကြောင်းလေးကိုလုပ်မယ်လို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်အဲ့တော့ဒါ2008ခြေရန်ဥလို့စတင်ပြီးနမောထွက်တဲ့လမ်းကိုရွေးရတာလည်းမဟုတ်ဘူးနောက်တန်ရလက်နက်ကင်တွေလက်နက်ကင်တိုက်တဲ့လမ်းကိုရွေးခဲ့တာမဟုတ်ဘူးအဲ2008ခြေရန်ဥပဒေအတိုင်းသွားတဲ့လမ်းကြောင်းရွေးခဲ့တာဖြစ်ပါတယ်အ
ကျွန်တော်တို့ကတော့ဒီအချိန်လေးအောက်မှာဒီအရသာဆိုရရဲ့တမလုံကောင်းကောင်းကြီးပြည်စုံနိုင်တဲ့နေရာတစ်ခုကပါလဲဆိုတော့ဒီကပုံမှန်နေရာတက်မှာပါလဲအခန်းကပုံမှန်နေရာတက်မှာပါလဲအဲကာလုံးပဲဖြစ်တယ်ဆိုတော့တွေ့ရတယ်အဲ့တော့ဒီနေရာမှာကာလုံးဒီကျွန်တော်တို့ ဒီဘက်ကနေစဉ်းစားမလဲဆိုရင်ကျွန်တော်တို့အနေနဲ့ဆိုရင်လက်ရှိပေါ်စီအမျိုးသားပြန်လဲတက်မြန်ရေးဖြစ်တယ်အမျိုးသားပြန်လဲတက်မြန်ရေးခံရကြည့်လို့ရှိရင်ကာလုံမှာတမ်လို့ကောင်းဆောင်နေတယ်ဒီအရသာဆိုတာရွေးကောက်တင်ရောက်လာတဲ့ကောင်းဆောင်နေရအတွေ့ဆုံးပြီးတော့နိုင်ငံကိစ္စတွေဆွေးနွေးမိနိုင်လို့ရတယ်ဆိုရအဖြစ်ထွက်တယ်ဒါပေမဲ့ကာလုံနောက်ပတ်သက်သူကျွန်တော်တို့ကနားလည်မှုချင်းချင်းလင်း Tama Puma near the Pajidushi. So Kalum Fazia were barred, Kalum Kowo were barred, Kalum Silo Nines were barred, Dodo, Tao Chenua, men and Subjam and Subjam of Mabau. And Chenorua, Pau Chibin the Lesu, and a Bau Padi Leshi. And you got young Lenny Sweet, Gongi Oma Sushi. The Japanese Puma Movia, Bustin. Bicalon Kobi Twinning. General Shotalum Yaula. So, I was like, ลาเซอปัสสิสุนิงนี่เจ้ามนามีนายพิเศษนั้นเนี่ยอมุธาอินยัสสีด้วยอกงตรงลุกส่งနိုင်แม่เนี่ยเจ้ามนามีนายพิเศษนั้นเนี่ยอมุธาอินยัสสีด้วยอกงตรงลุกส่งနိုင်แม่เนี่ยเจ้ามนาบาลูเปียวแม่แม้ควยส่งแจ้เนี่ยมูเวนี่หนีနိုင်เนี่ยเนี่ยตะไคเนี่ยหนีနိုင်ลุเนี่ยจิงแว้ยาสว่าหนีနိုင်เนี่ยเนี่ยอภิเษกตบอท้าနိုင်เองเจ้าก้าวเมลุเทนเนี่ยだแม้กูนี่มาชุบทีล่ะอาจารย์แม่เนี่ยละกาลุงโคบเปียวเลยแต่กูเข้ากันเ
ကျွန်တော်လုံနေမှုကိုဒီနှစ်ထောင်ရှိအချိန်ကဥပဒေပေါင်းနဲ့တတ်မှတ်စားတဲ့ကွင်းထဲမှာလုံးရရတဲ့နေရာမှာကျွန်တော်လုံနေမှုကောင်းတယ်လို့မြင်ပါတယ်ဟုတ်ကဲ့ဥမ္မာဆိုကျေးဇူးတင်ပါတယ်ကျွန်တော်ကိုအောင်သူညင်းကိုလည်းလေးလိုက်မှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်သူညင်းရှိပါလားခင်ဗျာ
ရှိပါတယ်ဟုတ်ကဲ့ကိုအောင်သူညင်းဆိုတော့ဥမ္မာဆိုပြောသလိုပေါ့တချို့ကာလုံးပေါ
င်လဲဒါဟိုဒီလိုမျိုးမြင်တဲ့အမြင်တွေရှိမှာမဟုတ်ပေါ့နော်ဟို NLD ဆိုတာတကယ်ကဒီတမတော်နဲ့ဒီဟိုရတဆိုတာကြတယ်မရစီကိစ္စကိုလူတွေကအာရုံစိုက်နေကြတော့အခုလိုမျိုးကားလုံးမခွန်နိုင်တာလဲဒါသူတို့ရဲ့နှုတ်ထွက်မှုမရှိဘူးဆိုတော့ဟိုဘာဟိုများပြနေသလားဆိုပြီးအမျိုးမျိုးပြောနေကြတာကိုဆိုတော့ဒီကားလုံးမခေါ်တဲ့အတွက်ကရောဘလို့ထူးခြားမှုရှိတယ်လို့ကောင်းသူကြီးသုံးသပ်မိလဲဗျ။ဟု
တ်ကဲ့အဲ့ဒါမိသားတော့ဒီလိုဗျ။ကျွန်တော်တို့နိုင်ငံမှာဒီမိုကရေစီအစွန်းကူးပြောင်းရေးသွားနေတာပေါ့နော်။အဲ့တော့အဲ့ဒီကာလမှာအရက်ကစစ်ဘက်ဆက်ဆံရေးအရေးကြီးရတယ်။အရက်ကစစ်ဘက်ဆက်ဆံရေးအတွက်ဒီအစိုးရနဲ့တပ်မတော်ကြားတွေ့နိုင်တဲ့အရေးဝင်နေရာကကျွန်တော်တို့ကားလုံးမှာရှိတယ်လို့ကျွန်တော်ထင်ပါတယ်။တော့အဲ့တော့ကာလုံအစည်းအဝေးကပြည်သူပုံတော့အရေးကြီးတယ်လို့ထင်ပါတယ်။အဲ့တော့နောက်တစ်ချက်ကပြောကြရရှိတာကတော့ဒီခုနကာလုံမခေါ်ခင်ပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့ကာလတွေမှာဒေါအောင်ဆန်းစုကြည်နေတဲ့တောင်းစုလာရှိပါတယ်။ဒါကဘာပြောလဲဆိုတော့ကျွန်တော်တို့၄ပွင့်ဆိုင်ရှင်နေဝဲပြီးပါ၆ပွင့်ဆိုင်ခဏကြာကြတော့ကျွန်တော်တို့၁၂ပွင့်ဆိုင်စသဖြင့်ဒီလိုမျိုးတွေလည်းဖြစ်ခဲ့တယ်ပေါ့နော်။တော့အဲ့ဒီနေရာမှာကျတော့အခုချိန်မှာဒေါအောင်ဆန်းစုကြည်ကပြည်နေခြင်းနဲ့ဆိုရင်တပ်မတော်ရဲ့ဆွေးနွေးမှုက
ကျွန်တော်ထင်တယ်အပွင့်များများဆိုင်ရာမလိုတော့ဘူးအခုကျွန်တော်ထင်တယ်နှစ်ပွင့်ပဲဆိုင်ရာလိုတော့တယ်အနေအထားလို့ဖြစ်လာတယ်ဆိုတော့အဲ့ဒီအနေအထားမှာတော့ကျွန်တော်မြင်တယ်ဘာပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးဖြစ်ဆက်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီကာလုံရဲ့အခန်းကဏ္ဍပေါ့နော်ဒီတပ်မတော်နဲ့လက်ရှိဆိုတာတွေးနိုင်တဲ့အခန်းကဏ္ဍအရေးကြ ဒီတော့ဒီလိုမျိုးမြင်တဲ့အမြင်တွေရှိမှာမဟုတ်ပေါ့နော်ဟိုအနယ်လေးဆိုတာတလာကလေးကဒီတမတော်ဂျာတွေကအရင်ကြားစီရေးကိစ္စဟာအတိုင်းအတာတစ်ခုအထိအဖို့အထိရှိနေသေးသလားဒါမှမဟုတ်ကာလုံကခေါ်စရာကိုမလိုဘူးလားဘလို့မြင်မိသလဲ
โอเคจนเราเองสู้อ่ะเคลื่อนงากาลงกูปฐมไปมาตลาดตะคาลောက်ขอได้เนี่ยนี่รอบไปจ้ะรอนี้แค่สู้ได้ปุ๋ยเลิกละเองเนี่ยโหตะปัดกูตะคาขอได้อเส้นที่ตองยောက်ตัวขึ้นเลยเนี่ยเออตําโรเองสู้อ่ะเนี่ยตดตัวเองเนาะสู้กาลงเต็มมาที่สู้ภพเลยอารมณ์ก็ป่าเลยเออไอ้หลูจ้าได้มาตะโบตินี่ปุ๋ยเฉยๆยะอยู่พี่รอ นะดุติยาเช็คก็อี้จี้ดาก็อี้ณท้องชื่อโกเตชาจนเราเปลี่ยนผันลงเช่นปกติเลยอ่ะจะเสร็จขึ้นมาป่าดาอีตุอะเตโออี้ซี้เส้นโหที่บาร์อันเดรจูเนี่ยอี้พออาชีพนี่พอปอกละเลยโซได้หาป่าไปเอ้อล่ะสรุปว่าจะไขที่มาขึ้นในในกิจการหัวบ่โหแก่โตถั่วปี้ตัวเนี่ยหลูช่องเต้งลောက်ရှိတဲ့ဟိုလူတွေရဲ့အတဲ့အိုးအိမ်ကိစ္စနဲ့ပတ်သက်ပြီးတော့တက်ဆိုင်တယ်လို့ ပြည်တွင်းမှာရှိတဲ့ဒီဖက်ကဟိုကျွန်တော်တို့မြန်မာနိုင်ငံဖက်ကတိုင်းသားတွေရဲ့အတဲ့အိုးအင်းစီးစိမ်နဲ့ဟိုချိပါတဲ့အန်ဒရီဖြစ်တယ်ဒါမျိုးဖြစ်လို့ရှိရင်ကာလုံကိုခေါ်ရမယ်ဆိုတဲ့အပပါပဲအဲ့တော့ကျွန်တော်မြင်တာတော့ကျွန်တော်တို့အခြေခံဥပဒေရှုထောင့်ကနေပဲမြင်တယ်ဒီကိစ္စကလုပ်ကိုလုပ်ရမယ်ဟိုကာလုံကတော့ခေါ်ကိုခေါ်ရမယ်ကိစ္စဖြစ်တယ် နောက်ပြီးတော့ကျွန်တော်တို့ရခိုင်ကိစ္စတော့မဖြစ်ဘူးတခြားကိစ္စတွေမဖြစ်ဘူးဆိုရင်လည်းမခွင့်လည်းတမျိုးတော့နားလေပါတယ်ဒါပေမဲ့အခုချိန်မှာရခိုင်ကိစ္စကျွန်တော်တို့မြန်မာပြည်နဲ့ဘင်္ဂလားဒေ့ရှ်ကခုထဲပြဿနာမဟုတ်ပဲနဲ့နိုင်ငံတကာပြဿနာအဆင့်ကိုရောက်သွားတဲ့အချိန်မှာဒီတာလုံကိုဘာကြောင့်မခေါ်တယ်လဲဆိုတာကျွန်တော်ကနားမလည်နိုင်ဘူးဖြစ်နေတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်
ဒီနိုင်ငံသားပုဂ္ဂိုလ်တူကိုခအမယ်ဆိုတဲ့ကိစ္စကိုမကြည့်မလဲဖြစ်ပြီးတော့အခုလိုဒီကာလုံဆန်းဆန်းပေါ့နော်တမတော်နဲ့ဒီအစိုးရဘက်ကထိတိကောင်းဆောင်တွေ့ဆုံရတဲ့အဆင့်ထိတောင်ရောက်သွားတယ်လွတ်တော်လည်းရုတ်တရက်နားလဲရတယ်ပေါ့နော်လွတ်တော်မှာအရေးကြီးဆိုကျင်သွင်းတာကိုလွတ်တော်မှာမဆွေးနွေးနိုင်မယ်နဲ့အပြင်မှာဆွေးနွေးရတယ်လို့ဖြစ်သွားတော့ဒီကိစ္စဟာ
ยะคายกิษาผิดล่ะโลดาดิโลผิดล่ะเลยสรุปอุ้มมองสู้เอาบลูมีมิเลยไอ้เหล่าที่ตํารวจเบิกก็หัวพอดีหาโลละมักขันในเนี่ยกิษาผิดนี่ล่ะบ่เจ้าเมียโลถิมาตะเลยครับเนี่ยเออแล้วโหจะใครกิษาโลเปล่ามั้ยส่วนเนาะดีนักงานญาติปาวันหมู่กั้นกั่วตาเรามีอยู่จาไปบ่นะโหกูพี่อนันต์กองเชียร์เนี่ยกั้นกั่วตาดุติยาก็นักงานญาติปาวันหมู่ก็อาจารย์ไปถั่วบ่ดร.สัตยาท้ายนูก็เลยดานักงานญาติปาวันหมู่ดาตติยาอาจารย์นี่กั้นกั่วตาบ่ ဒီမှာကတော့ငွေရတာပါဝင်တယ်မပါဝင်ဘူးဆိုတာတဲ့ပူရေးကြည့်တာကတော့ဒီရခိုင်ကိစ္စဖြစ်စီကျန်တဲ့ငင်းငယ်ကိစ္စဖြစ်စီလုံဆောင်မှုတွေမှာအစွမ်းနဲ့တက်မလို့ကြားမှာကိုယ်လွယ်မှုကိုနှိမ့်ဆောင်ရွက်မှုမရှိဘူးဆိုတာကိုပြနေတာကျွန်တော်တို့က လိုချင်တာကအမျိုးသားပြန်လဲတင်ရည်ဆိုရှိတော့ဘက်ကကြည့်တာကျွန်တော်တို့ကွန်စတီကျူရှင်းဘက်ကကြည့်တာမဟုတ်အဲအမျိုးသားပြန်လဲတင်ရည်ဆိုရှိတော့ဘက်ကကြည့်ကျွန်တော်တို့နှိမ့်နိုင်မှုမရှိအဖြစ်ကြီးမှာမဟုတ် အဲ့တော့ပြည်ရဲ့မနေ့ကအဲကျွန်တော်လွှတ်တော်မှာအများစုနဲ့ဒီကျွန်တော်တို့ကဒီဟာပယ်ဆနိုင်ရတယ်။တော့ဒီတက်ခိုင်ရတဲ့နေဆိုအဲ့တော့ကျွန်တော်ကပြန်စဉ်းစားမယ်ဆိုရင်ကျွန်တော်တို့ကဟိုအခြေခံဥပဒေပြင်မယ်လို့ဒီတန်းလာကိစ္စလို့ကျွန်မကိစ္စရင်အများကြီးရှိသေးတယ်။အဲ့တော့အဲ့ဒါကြီးဒီပုံတိုင်းမွားရင်ကျွန်တော်မပြန်နိုင်ပါဘူး။အဲ့တော့လွှတ်တော်မှာအဲ့လိုမဲခွဲဆုံးပြကြတယ်ဒု
ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တ
ိုင်ကိစ္စနဲ့ပတ်သက်ပြီးတော့ အဲ့ဒီတဲ့ကျေကျေပြင်းပြင်းစီဝိုင်းဆရာရဲ့ကျွန်တော်တို့ဒီ60နှစ်ကနေပြီးတော့အခုနှစ်ထောင်ဟိုဆန်ငါးလောက်ဒီကျွန်တော်နှစ်ပေါင်း50ကျော်ကျွန်တော်စစ်တပ်ကတက်မတော်ကနေပြီးတော့အုပ်ချုပ်ခဲ့တယ်ပြဿနာပေါင်း1000ချောင်းချစ်ခဲ့တယ်အခုတခါကျွန်တော်ကမ္ဘာတီအားကြီးရေကျွန်တော်တို့တူပေါ်လာတယ်ဒီရင်ကျတော့ကျွန်တော်တို့ရွေးချယ်ကံဆိုရနေတက်မတော်နဲ့ကကြောချင်းကရင်ရအမယ်အချိန်ကိုရ ကျွန်တော်ကမ္ဘာစက်ကုန်မှာလဲဆင်းပြီးအောင်တော့ထောင်ရက်တင်ပြီးလို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးချင်းကြီးခင်ဗျကျွန်တော်ကွန်တူနီယံကိုလည်းလိုင်းပေါ်ပြန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျအရှိပါရောက်ဟုတ်ကဲ့အဲ့တော့ကွန်တူနီယံရဲ့အမြင်ကောင်ခင်ဗျကျွန်တော်တို့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေး အရှိပါရောက်ဟုတ်ကဲ့အဲ့တော့ကွန်တူနီယံအမြင်ကောင်ခင်ဗျကျွန်တော်တို့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးခင်တင်ကိုကြည့်မယ်ဆိုကာလုံဟာပုံမှန်ပေါ့နော်မကြာမကြာခေါ်တဲ့နယ်လို့ကွန်တူနီယံယူဆပါသလားခတ်တူတူလေးပြောပြပါဟုတ်ကဲ့ကျွန်တော်မြင်လာတော့ဒီလိုပြဦးသိန်းစိန်ရဲ့အစောပိုင်းကာလမှာကာလုံအစည်းအဝေးထပ်စိတ်စိတ်ခေါ်တယ်ပေါ့နော်အဲ့လိုနေသားမျိုးကကျွန်တော်တို့ကသိမလို့လားလ ก็ขอได้คํานี้จับเลยจ้ะเราก็ไม่ผิดไม่รู้ไม่มาเลยต่อไปเรื่อยๆก็จะเราเนี่ยล่ะดีกาลุอสีวีขอญาติที่อสูรเนี่ยตํารวจจ๋าเนี่ยมาช่วยสุขเวลานี่ป่วนล่ะเลยสุดแล้วอันนี้ทําอยู่บ่เนาะโอเคครับโอเคดีลูกမျိုးลงมาขอญาติเนาะเราเนี่ยเราได้นี่แหละสิแล้วนี่อัคคะแค่นี้จ่อทัวร์နိုင်มั้ยสุดาก็แค่ไม่ทําอะไรโอเคครับเนี่ย
โอเคดอกเตอร์อินดุงจงเลียงอะไรมาเพิกขอจิมาครับเนี่ยสรุปอะคู่โหกาลงขอโบมันจะขอโบหลุดอัดเลยสรุปอารมณ์เนี่ยอะเมียสันดาอะยาดาตีตาอะไรป่ะเนาะสรุปดอกเตอร์อินดุงจงเลียงอะยังจงแก่ได้อสวะละแท้มาก็ดีอาจารย์ไปขึ้นเลยโกกรันแล้วปองแก่เลยสรุปกาลงก็ไม่จะขอแก่ตาดิหาเอาไปสู่ขอได้เฉยๆอ่ะสิทธิ์ตองสิทธิ์ลาได้เปล่าอะเราก็เราคัดตัวโหลนี้สักกันตรงแล้วด้วยมาดีอ่ะอโจชิแก่ตะล่ะอโจทุตะล่ะ
အမျိုးသားညာစီစီလက်စီသွားနေအမျိုးသားညာစီလမ်းကြောင်းကိုထောက်ကူပြုမလားဟုတ်ကဲ့ကာလုံခဏခဏခေါ်လို့နောက်ဆုံးကြတော့တမတော်အဆူရအတော်တော်ကျမ်းပါတဘောတိချက်တွေရယူပြီးတော့
นั่นยังโดนลุงชุมีเนี่ยกาบุยเนี่ยเจ็ดสายนี่แหละที่ชาลุยเช็ดเด็ดด้วยจันโอมีมาแล้วกาลุงก็ไม่ใช่มันนี่ขอเป็นมาเลยลูกจันโอเอลูกเวทบอกว่าไม่ใช่ปีนุบาลเลยโอเคอุโมงค์สวัสดิ์นะน้าสงตัดที่สักการะจันโอรู้เปรียบเปรียบว่าตบหัวได้เลยจันโอหน้าเปรียบตัวเลยมีอุตส่าห์เปลี่ยนเลยเต็มใหญ่เลยหนีไหนเนี่ยส่งเจ็ดเดียวเนี่ยนี่อะไรที่คุ้มชีมีเราจันโอรู้มีอุตส่าห์เปลี่ยนเลยเต็มใหญ่ด้วยอายุสิบสี่ต้องชาเด Facebook ကနေရောကွန်မန့်နေကြတဲ့ပိသက်တွေအားလုံးအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာကျွန်တော်တို့အချိန်ကတော့ဖရားတော့တော့ပါမှာပြန်ပြီးတော့ဆွေးနွေးကြပါဗျာ
ဒါတော့ကိုညာကိုဇော်ဝင်းလိုက်စီစဉ်ပြီးတော့ကိုညာဝဲအောင်ထုတ်လုပ်သူနဲ့အတူတင်ဆက်ထားတဲ့ဒရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးကြတာဖြစ်ပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်အထုတ်ချာအနာပိုင်မှုပူပေါင်းဆောင်ရွက်မှုနဲ့လွတ်လပ်မှုတို့ဟာအမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်တစ်မကြာသေးခင်ကမှပြောသွားတဲ့အကြောင်းရင်းတွေပါစင်ကာပူနိုင်ငံမှာကျင်းပတဲ့နှစ်ပတ်လည်ရှန်ဂရီလာဒိုင်ယာလော့ဂ်မှာပစိဖိတ်ရောက်ဝင်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေနဲ့ပညာရှင်တွေကိုပြောတဲ့မိန့်ခွန်းနဲ့ဝန်ကြီးမက်တစ်ထည့်ပြောထားတဲ့ကိစ္စရပ်တွေပါပဲ
Standing shoulder to shoulder with India, ASEAN and our treaty allies and other partners, America seeks to build
India, ASEAN, မဟာမိတ်တွေတခြားလက်တွဲပဲတွေနဲ့အတူရပ်တည်ပြီးအချုပ်အခြာအာဏာနဲ့နေမီခိုင်မာမှုကိုအကာအကွယ်ပေးထားတဲ့လွတ်လပ်ခွင့်ဂရီကိုပြည့်ပြည့်စုံပြီးအားလုံးအတွက်တရားဝါပြောမှုရှိတဲ့အင်ဒိုပစိဖိတ်ဒေသတစ်ခုတည်ဆောက်ဖို့အမေရိကန်ကကြိုးစားနေပါတယ်
။ဝန်ကြီးမက်တစ်ကဒေသရင်းလူညွန်ရေးဆိုင်ရာမှာအာဆီယံကိုတစုလုံးအနေနဲ့ကျွန်တော်တို့ထောက်ခံပြီးပိုအားကောင်းအောင်လုပ်သွားပါမယ်။အာဆီယံအနေနဲ့အတန်တန်ပြီးဘိုးပြီးထွက်နိုင်တာနဲ့အမျှချင်းချော့ဘူကြောင့်မှုဂင်ဝေးတဲ့နိုင်ငံတကာဥပဒေကိုလေးစားသမှုရှိတဲ့ဒေသတစ်ခုအဖြစ်ကျွန်တော်တို့ပိုပြီးထိမ့်သိမ်းသွားနိုင်မှာဖြစ်ပါတယ်လို့အလေးနဲ့ပြောပါတယ်။ဒီအစည်းအဝေးဥပဒေသားတွေပေါ်အမေရိကန်ကအပြောနဲ့ရောအလုံးနဲ့ပါတက်တည်ပြပါမယ်။စီးပွားရေးမှာနှံ့တတဲ့ပြိုင်ဆိုင်မှုကိုလိုချင်ပါတယ်။ခေါင်းပုံဖြတ်စီးပွားရေးမျိုးကျွန်တော်တို့မလုပ်ပါဘူး။ကျွန်တော်တို့မူရီတိုင်းအစဉ်တစိုက်ရက်တည်ပါတယ်။ ဘယ်တနိုင်ငံဤကမှအင်ဒိုပစိဖိတ်ဒေသကိုမလွန်မှုနိုင်ဘူးမလွန်မှုသင့်ဘူးဆိုတာအမေရိကန်မဟာဗျူဟာအရအတိအမှန်ပြုထားပါတယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်။ဖြစ်နိုင်ခြေရှိတိုင်းမှာတရုတ်နဲ့ပူးပေါင်းဆောင်ရွက်ရေးကိုကြိုဆိုတယ်လို့လည်းဝန်ကြီးမက်ဒစ်ကပြောပါတယ်
။ We are prepared to support China's choices if they promote long-term
ဒီရှင်ဟုံးနဲ့တိုးတက်နေတဲ့ဒေသမှာအားလုံးအတွက်ရည်ရှိခံမဲ့ညီညာရေးနဲ့တာယာဝါပြောရေးကိုတရုတ်ကအားပေးမယ်ဆိုရင်သူတို့ရဲ့ရွေးချယ်မှုတွေကိုအားပေးထောက်ခံဖို့ကျွန်တော်တို့အသင့်ပြင်ထားပါတယ်
။ဒါပေမဲ့တောင်တရုတ်ပင်လယ်မှာတရုတ်ကစီးရီးတိစောက်တာဟာအမေရိကန်မဟာဗျူဟာကချမှတ်ထားတဲ့ဒင်းချန်ရေးလုံချုံရေးအားလုံးပါဝင်မှုတို့နဲ့ဆန့်ကျင်နေတဲ့မတိမငြိမ်ဖြစ်စေတဲ့လုပ်ရဖြစ်တယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်။စပရယ်လီကျွန်းစုတွေပေါ်ကပိုင်ဆိုင်မှုအငင်းပွားနေတဲ့နေရာတွေမှာအစ်မင်းလက်နက်စနစ်တွေကိုတရုတ်ကချထားတာဟာချင်းချောက်ဖိအားပေးဖို့ရည်ရွယ်ချက်တွေအတွက်ဖြစ်တယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်။ဒီချက်ကြောင့်2018ခုနှစ်ပစိဖိတ်ရဝန်လေ့ကျင့်ခန်းမှာတရုတ်ကိုမဖိတ်ပဲခြံထားပါတယ်။ဒေသတွင်းမှာအကျိုးစီးပွားပါနေတဲ့နိုင်ငံတွေအားလုံးနဲ့ဘိုးဘီပူပေါင်းဆောင်ရွက်ဖို့တရုတ်ကမလုပ်ဘူးဆိုရင်နောက်ထပ်အကျိုးဆက်တွေကြုံရမယ်လို့ဝန်ကြီးမက်ဒစ်ကသတိပေးပါတယ်။မဟာဗျူဟာမြောက်မိခိုးဖို့မဟုတ်ပဲမဟာဗျူဟာမြောက်ပူပေါင်းဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကကန့်လန့်တာပါ။တူညီတဲ့မူတွေပေါ်မှာအခြေခံတဲ့ပူပေါင်းဆောင်ရွက်မှုကနေငြိမ်ချမ်းမှုတာယာဝါပြောမှုနဲ့အားလုံးအတွက်လုံခြုံမှုရှိတဲ့နိုင်ငံတစ်ခုချင်းစီဟာကိုယ်ပိုင်တောက်ပတဲ့ကျဲတပွင့်ရင်းစီဖြစ်ပြီးဘယ်နိုင်ငံမှနောက်ကျန်မနေရတဲ့နိုင်ငံတွေရဲ့အစုအပေါင်းတစ်ခုအဖြစ်အနာဂတ်ကိုတည်ဆောက်နိုင်မှာဖြစ်ပါတယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုက်ပါရှင
်တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးVOA အဘောမဟုတ်ကြောင်းထပ်မံပြီးတော့အတိပေးလိုပါရခင်ဗျာ VOA မြန်မာပိုင်းကဘိုရူးနေမနေ့ဖက်အစီအစဉ်တွေဆက်လက်ပြီးတော့တန်လွှင့်နေပါတယ်အခုတော့နောက်ဆုံးရထားတဲ့စစ်ဝင်စားစရာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
မြန်ကိုရီးယားကောင်ဆောင်ကင်ချန်အုံးကကိုရီးယားကျွမ်းဆွဲဒေသမှာလုံးဝနျူကလ িয়ার လက်နက်ဖျက်သိမ်းဖို့အတွက်သဘောတူညီကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်္ဂါနေ့ကပြုလုပ်တဲ့တမိုင်းဝင်ထိပ်သီးအစည်းအဝေးမှာပြောကြားခဲ့တယ်လို့အမေရိကန်သမ္မတကလည်းတောင်ကိုရီးယားမှာပြုလုပ်တဲ့စီးရီးလက်ကျင်မှုတွေကိုဆန့်ကျင်ထားမယ်လို့မမျှော်လင့်မဲနဲ့ပြောကြားခဲ့တာပါ။မြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတတို့ရဲ့ပထမဆုံးချိန်ညနေချင်းဆိုင်တွေ့ဆုံပြီးသဘောတူညီချက်လက်မှတ်ရေးထိုးတဲ့အထက်မှာကျင်းမနျူကလ িয়ার လက်နက်ဖျက်သိမ်းဖို့အတွက်ကတိပြုခဲ့တာပါဝင်ပါတယ်။ဗြိတိသျှနိုင်ငံကြီးဝန်ကြီးဘောရစ်ဂျွန်ဆန်ကမြန်မာနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားပြီးရွန်ဂျာအရေးနဲ့ပတ်သက်လို့ဖိအားပေးဖို့ကြိုးစားခဲ့ပါတယ်။မြန်မာနိုင်ငံနဲ့မမျိုးဆက်လိုက်နေထိုင်ခဲ့သူတွေနိုင်ငံသားမဟုတ်သလိုအဆက်ဆံခံရသူတွေဖြစ်တဲ့ရွန်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီးဆက်လက်ပြီးလွန်သွားစွာဆွေးနွေးနေကြောင်းထပ်လောင်းပြောကြားခဲ့တယ်လို့ဝန်ကြီးနိုင်ငံကြီးဝန်ကြီးဘောရစ်ဂျွန်ဆန်ကတနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအသက်9နှစ်ကနေ18နှစ်ကြားရှိတဲ့ကလေးဥယျာဉ်ပေါင်း12တန်းရှိပါတယ်။ဒီထက်က 1.3 တန်းဟာကလေးလုံသမားတွေဖြစ်ပြီး6သိန်းလောက်ကအသက်အန္တရာယ်ကြုံရနိုင်တဲ့လုပ်ငန်းတွေကိုလုပ်ကင်ရတယ်လို့အားလုံးကမ္ဘာလုံသမားဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။ Capital ဆိုခေါ်တဲ့ Washington DC ရဲ့ရေခဲပြင်ဟော်ကီအသင်းအဲ44နှစ်ကြာတက်တမ်းမှာပထမဆုံးချိန်ဖြစ်တဲ့ Stanley Cup Champion ဖြစ်တဲ့အနိုင်ရခဲ့တဲ့အတွက်မြို့တော် Washington DC မှာမနေ့ကအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်
။ဒါကတော့စီဝေစားစရာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာသွားခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမတ်စုမြတ်မွန်ဖြစ်ပြီးတော့အတ္တမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOU နားဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာချင်းများနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပ
ါThis program has come to you from the Voice of America, Washington.